အမေရိကန်တပ်ဖွဲ့ဝင်တွေကိုဗစ်ကာကွယ်ဆေးအမြန်ဆုံးထိုးနှံကြဖို့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကဗုဒ္ဓဘူးနေ့ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ Pfizer ကိုဗစ်ကာကွယ်ဆေးကိုအမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကအပြည့်အဝခွင့်ပြုလိုက်ပြီးနှစ်ရက်အကြာမှာအခုလိုထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကြောင့်ကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်တပ်ဖွဲ့ဝင်၈သိန်းကျော်မဖြစ်မနေဆေးထိုးကြရမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးရဲ့အမိန့်မှာကာကွယ်ဆေးကိုဘယ်အချိန်အပြင်းထိုးရမလဲဆိုတာဖော်ပြမထားပေမဲ့သက်ဆိုင်ရာတန်ရင်းတပ်ဖွဲ့အလိုက်အစီရင်ခံတင်ပြဖို့ညွှန်ကြားထားပါတယ်။ကာကွယ်ရေးဝန်ကြီးကတော့တိုင်းပြည်ကိုကာကွယ်ဖို့ကိုယ်တိုင်ကျန်းမာတန်ဆွမ်းပြီးအသိရှိဖို့လိုအပ်ကြောင်းပြောဆိုထားပါတယ်။ဩဂုတ်လ17ရက်နေ့ထိဆိုရင်လက်ရှိတာဝန်ထမ်းဆောင်နေတဲ့ပြည်ရင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်တန်းကျော်ဟာကာကွယ်ဆေးအပြည့်ထိုးပြီးထားဖြစ်တယ်လို့နောက်ထပ်နှစ်တန်းခွဲနီးပါးလောက်ဟာလည်းကာကွယ်ဆေးပထမအကြိမ်ထိုးနှံထားပြီးဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့ဝင်ပေါင်း 1.3 တန်းကျော်ရှိပြီးအခြားပြည်ရင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်ပေါင်း 8 သိန်းနီးပါးရှိပါတယ်ရှင်။